င်္ဂလာပါမိုင်
မင်္ဂလာပါ
ဟုတ်ကဲ့ဟိုကျွန်တော်ဒီရန်ကုန်တိုင်းဒေသကြီးအတွင်းမှာအခွန်နေအနေနဲ့လဲတိုးရခဲ့တယ်ဆိုတာလဲကြားခဲ့ရတယ်ပါဘယ်ခွန်ကဘယ်လောက်ရတယ်လဲပြီးတော့ဘတ်ဂျက်ငွေအောင်ဘယ်လောက်ရထားတယ်လဲရန်ကုန်တိုင်းဒေသကြီးအတွက်အသုံးစေပေါ့2000ကျပ်အသုံးစေတယ်ပေါ့
ဟုတ
်အဲ့နဲ့ပတ်သက်ပြီးရပြီးတော့အဲ့ဘတ်ဂျက်တွေရောဘယ်လိုနေရာမှာသုံးဆွဲသွားမယ်ဘယ်လိုသုံးဆွဲမယ်ဆိုတော့အရင်ဆုံးပြပြပေးပါ
ကျွန်တော်တို့အခု2018ကတော့ဒီနှစ်အတွက်ဘတ်ဂျက်ကတော့မနစ်ခတဲ့စာလို့ရှိရင်များလာတယ်လို့ပြောရမှာပေါ့နော်မနစ်ကတော့ဘီလီယံ300ကျော်ပဲရှိပေမဲ့ဒီနှစ်ဆိုလို့ရှိရင်တော့424ဘီလီယံလောက်ရှိရဲအတိအကျကျွန်တော်တို့ပြောမယ်ဆိုရင်ဟိုစက်တန်းနဲ့ပြောမယ်ဆိုရင်တော့ကျွန်တော်တို့စက်တန်းပေါင်း4.2283.669669တန်းအောင်ရှိရဲပေါ့နော်အဲ့တော့နည်းနည်းတိုးလာတယ်2016စက္ကွန်ရဲ့ဘတ်ဂျက်ငွေတက်စာလို့ရှိရင်တော့ကျမတို့ဒီနှစ်မှာသုံးဆွဲမဲ့ဘတ်ဂျက်ကတော့ပိုပြီးများလာတယ်လို့ပြောရမယ်။နောက်အခွန်ကောက်နဲ့ရရှိရဲ့ဒီရန်ကုန်တိုင်းဒေသကြီးရဲ့အခွန်ကောက်ကရရှိရဲ့ငွေကလည်းတိုးလာတယ်ဆိုတာကိုပြောလို့ရတယ်။ကျမတို့ဒီနှစ်ကဘာတွေရလဲဆိုတော့ကုန်သွယ်လုပ်ငန်းခွန်ရှိရဲ့တစိကောင်းခွန်ရှိရဲ့ဝင်ငွေခွန်ရှိရဲ့အထူးကုန်စည်ခွန်ရှိရဲ့ဒီဟာတွေကနေပြီးတော့စုစုပေါင်း190လောက်ရမယ်လို့မှန်းထားရမယ်ကျမတို့190ရတယ်။အဲ့တော့ကျမတို့ဒီနှစ်အတွက်ဆိုရင်ပြည်ထောင်စုကဆိုရင်ဒီ40ကျော်ပေါ့နော် 40 billion ကျော်လောက်ကျမတို့ထောက်ပံ့တယ်။ဒါပေမဲ့အဲ့တော့ကျမတို့ရန်ကုန်တိုင်းဒေသကြီးကအခွန်ကောက်ရရှိရဲ့ငွေနဲ့စုစုပေါင်းမယ်ဆိုရင်တော့ခုန424 billion ကျမတို့ဒီနှစ်သုံးဆွဲဖို့ကျမတို့ရည်မှန်းထားတာရှိတယ်။အဲ့တော့ဘယ်လိုနေရာတွေမှာကျမတို့ဒီနှစ်ဆိုရင်အများဆုံးတော့သုံးဆွဲမလဲဆိုရင်တော့ထုံးစံအတိုင်းပေါ့နော်စီပင်ကော်မတီပေါ့ဒီ2016စက္ကွန်လုံးကတော့တန်းသူတို့တန်း900လောက်သုံးတယ်ကျမတို့အခု2018မှာတော့ကျမတို့8,068.455တန်းကိုစီပင်ကော်မတီတွေကသုံးမယ်။နောက်လမ်းမဆက်သွယ်ရေးအတွက်ကိုတော့ကျမတို့အများကြီးသုံးထားပါတယ်။ဒီနေ့ဆိုရင် 2,342.398 တန်းသုံးမယ်။နောက်မြို့ပြဖွံ့ဖြိုးရေးလုပ်ငန်းအတွက်သုံးဖို့ရှိရဲ15.134သုံးမယ်။အဓိကတော့မြို့ပြဖွံ့ဖြိုးရေးမှာ 15.134 ဆိုတာက infrastructure သုံးမဲ့ဟာတွေအတွက်ပဲကျွန်တော်တို့လုပ်ထားတာပါ။အင်ညာဆောက်လုပ်ရေးဆိုရင်ကျွန်တော်တို့ကြက်သန်းပေါင်း10,000လောက်သုံးဖို့ရှိပါတယ်။တည်ယူပို့ဆောင်ရေးလုပ်ငန်းဆိုရင်ကြက်သန်းပေါင်း9,000လောက်သုံးမယ်။နောက်လေယာဉ်မြေပြည်ပင်ချင်းလုပ်ငန်းတွေရှိပါတယ်။အဲ့ဒီဟာကိုဆိုရင် 335.842 တန်းလောက်ကျွန်တော်တို့သုံးမယ်။ဒါပေမဲ့စီပင်တာယာနေပြီးတော့ဟလာရတဲ့ဝင်ငွေကတော့နည်းနည်းလျော့ပါသွားတယ်ဆိုပြီးတော့ဟလာဘတ်ဂျက်ကိုဆွေးနွေးတဲ့အခါမှာကိုယ်စားလှယ်ဆွေးနွေးထားတာရှိပါတယ်ဒါဟာဘာကြောင့်လဲဆိုတော့သူတို့ပြန်ရှင်းထားတာလည်းရှိပါတယ်ဒါဟာကျမတို့စီပင်ကနေပြီးတော့ငှားထားတဲ့အခန်းငှားကတွေဟိုအာကစားကွင်းဘေးပတ်လေတို့ဟလာဌာနဆိုင်ရာတို့မှာအခန်းငှားတာအားလုံးပြန်ရုပ်သိမ်းနေပြီကျမတို့ဒါတွေကပြန်သိမ်းမှုတွေရှိတယ်ဒါကြောင့်မလို့အခန်းငှားကတွေကတဖြည်းဖြည်းနဲ့ယွံနေသွားတယ်ဆိုတာတွေ့ရတယ်ဒါပေမဲ့ကျမရဲ့ထူးထူးခြားခြားစစ်ဆေးချက်တစ်ခုရှိပါတော့ကုန်လမ်းပို့ဆောင်ရေးကနေတစ်ချိန်ကပိုင်ထားတဲ့ပေါ်တော့အဆောက်အဦတွေတစ်ခုရှိတယ်ဒီအဆောက်အဦကိုသူကငှားထားတာရှိတယ်ဒါပေမဲ့ငှားထားတာကအစိုးရကျမစစ်ဆေးတွေ့ရှိချက်အရာပေါ့နော်ဟိုအစိုးရကိုငှားတဲ့ဇယိတ်ကကြတော့နည်းနည်းလေးပဲရပြီးတော့သူကကြတော့ကုမ္ပဏီတစ်ခုပြန်ငှားလိုက်တယ်ငှားလိုက်တဲ့အခါမှာဒေါ်လာနဲ့ရတဲ့အခါကျတော့ဒီအမေရိကန်ဒေါ်လာနဲ့မြန်မာငွေရတဲ့ဟာတွေမှာတအားတိုင်းပြည်ကနစ်နာနေတယ်ဆိုတာအများကြီးတွေ့ရတယ်ဒါမျိုးဟာတွေအားလုံးကိုလည်းကျမတို့ပြန်ပြီးတော့ဆွေးနွေးသွားမှာရှိတယ်ဘာလို့လဲဆိုတော့ကျမတို့တိုင်းဒေသကြီးအစိုးရရဲ့ပိုင်တဲ့ဌာနတွေကိုဟလာဒီပုဂ္ဂလိကကိုငှားမယ်ဆိုလို့ရှိရင်ဒိုက်ရိုက်ငှားတိုင်းရိုက်ဒီလိုငှားလိုက်တယ်ဆိုလို့ရှိရင်ဘလောက်နဲ့ပဲငှားငါဟလာတိုင်းဒေသကြီးအစိုးရဟာတိုက်ရိုက်ငွေကိုရရှိတာဖြစ်တဲ့အတွက်ကျမတို့ကနည်းတယ်ဆိုရင်လည်းဒါကိုပြန်ပြင်လို့ရတယ်အဲ့ဒီလိုမဟုတ်ဘဲနဲ့ဟလာဟိုပညာဆိုင်ရာလူတယောက်ကိုချပေးလိုက်တယ်ဒီလူကနေပြီးတော့နောက်တစ်ဆင့်ဟလာ third party ကိုငှားတဲ့နေရာမှာတအားကွာဟနေတာကြတော့ဒါတိုင်းပြည်နေရကျမတို့ဒါမျိုးတွေစစ်စစ်တွေ့ရှိရတာအများကြီးဖြစ်နေတယ်ဒါတွေအားလုံးကိုကျမတို့လွတ်တော်မှာဆွေးနွေးသွားဖို့ရှိတယ်နောက်ဆိုအစိုးရအနေနဲ့တော်တော်ကြီးကိုနိမ့်နိမ့်နာနာနဲ့ငွေကိုနိမ့်နာနေရဲဆိုတာမျိုးကိုတွေ့ရတ
ယ်ဟိုနောက်တစ်ခါကျဒီကျွန်တော်ပြည်တော်စုလွတ်တော်ကနေပြီးတော့ဟိုရံမုံငွေဆိုပြီးတော့ကျွန်တော်3,000ချပေးတယ်ပေါ့နော်အဲ့ဒါကိုမျိုးအမျိုးအနေနဲ့တိုင်းဒေသကြီးကိုယ်စားလှယ်တွေရတယ်လိုက်ပြီးတော့လုပ်နေဒါပေမဲ့တချို့လုပ်တဲ့နေရာမှာငွေတွေကိုပေါ်ပေါ်မသုံးမနဲ့လုံနိုင်ပေမဲ့ဒါပေမဲ့ဒီ quality buy နေထိမ့်သိမ့်တဲ့နေရာတွေအဆင်မပြေဖြစ်တာကြီးကြားတယ်ပေါ့နော်အဲ့ပုံမှာအမအနေနဲ့ဘလို့အဲ့ဒါဘလို့စီမံတင်တယ်လဲပေါ့ဘလို့စီမံပို့ပြီးတော့ကောင်းမလဲပေါ့
ဒီ3,000ကဘာတွေသုံးရမလဲဆိုတော့ငိုတဲ့ရူက criteria ချပေးထားပြီးသားအထူးသဖြင့်ဒီနေ့ဆိုရင်ဟလာနိုင်ငံတော်တိုင်းပြည်ကပုံကူကလည်းဟိုမှာကြားထားတာရှိတယ်ပြည်သူလူထုအတွက်ထင်သာမြင်သာရှိပြီးတော့ပေါ့နော်ဟိုအထရောက်ဆုံးအကျိုးရှိဆုံးလုပ်ငန်းဖြစ်တဲ့လမ်းဖောက်တဲ့လုပ်ငန်းတွေကိုဦးစားပေးပြီးလုပ်ပေးပါဆိုပြီးတော့ကျွန်တော်ဆိုတာမှာကြားထားတာရှိတယ်ကျွန်တော်တို့ဝန်ကြီးချုပ်ကဆွေးနွေးထားတာရှိပါတယ်အဲ့ဒါဘာလဲဆိုတော့နိုင်ငံတော်ဘတ်ဂျက်နဲ့လုံးမဲ့စီမံကိန်းတွေကိုအကောင့်ထဲပေါ်ဆောင်ရွက်တဲ့အခါမှာကျမတို့ကော်မတီတစ်ခုဖွဲ့မယ်အဲ့ဒီကော်မတီကအစိုးရနဲ့ကျမတို့လွှတ်တော်ကိုယ်စားလှယ်တွေနဲ့ဟာလာပေါင်းပြီးတော့လုပ်မယ်ပြီးတော့မြို့နယ်တိုင်းကို စစ်စစ်မယ်ဟုတ်လားကျွန်တော်ကပြောရဲ424ဘီလီယံချပေးလိုက်တဲ့ဟာတွေဟာလုံမဲ့စီမံကိန်းတွေဟာအမှန်တကယ်ကိုလုံတင်တဲ့စီမံကိန်းတွေဖြစ်သလားအမှန်တကယ်ကိုကုန်ကျတင်သလားဆိုတဲ့ဟာကိုကျွန်တော်တို့ကော်မတီဖွဲ့ပြီးစစ်ဆေးသွားမယ်ဒီနှစ်ကတော့ကျွန်တော်တို့ quality ကိုဦးစားပေးပြီးတော့ကိုစစ်ဆေးသွားပါမယ်လို့ကျွန်မကပြောချင်ပါတယ်